ဆီးရီးယားသမ္မတဘရှာအယ်အာဆတ်ရဲ့အတိုက်ခံဖြစ်နေညီညွတ်တဲ့တပ်ပေါင်းစုအနေနဲ့ရပ်တည်နိုင်မဲ့အမျိုးသားကောင်စီတပ်ကိုဖွဲ့စည်းလိုက်နိုင်ပြီလို့ဆီးရီးယားအတိုက်ခံအဖွဲ့ဝင်တွေကကြာတာပရင်းနေမှာကြေညာလိုက်ပါတယ်ဆီးရီးယားနိုင်ငံမှာသမ္မတဘရှာကိုဆန့်ကျင်ဆန္ဒပြမှုတွေစခဲ့တာ6လပြည့်တဲ့အချိန်မှာအတိုက်ခံအဖွဲ့ဝင်တွေဟာအစ္စတန်ဘူးမြို့မှာစုဝေးချပြီးအဖွဲ့သား140ပါဝင်တဲ့အမျိုးသားကောင်စီကိုဖွဲ့စည်းချောင်းကြေညာခဲ့တာပါအတိုက်ခံအဖွဲ့ဝင်တွေရဲ့ထက်ဝက်လောက်ဟာပြည်ရင်းမှာရှိပေမဲ့ကြံထက်ဝက်ကပြည်ပကနေလှုပ်ရှားနေကြတာဖြစ်ပါတယ်။ဒီအဖွဲ့ကိုထောက်ခံကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောကြားခဲ့ပေမဲ့ဒီအဖွဲ့ဟာပူးပေါင်းဆောင်ရွက်ဖို့အတွက်လိုအပ်တယ်လို့အမျိုးသားကောင်စီဟာလည်းစိန်ခေါ်မှုတွေအများပြားကိုရင်ဆိုင်နေရတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲဆီးရီးယားမှာရှိတဲ့အမေရိကန်နိုင်ငံသားတွေကိုဆီးရီးယားကနေအ мян ဆုံးပြန်ပြီးထွက်ခွာဖို့တိုက်တွန်းလိုက်ပြီးဆီးရီးယားကိုခီးသွားလာခွင့်တတိပေးချက်လဲထုတ်ပြန်လိုက်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်ကတော့ဆီးရီးယားသမ္မတအယ်အဆာဟာပြန်လည်ပြုပြင်ပြောင်းလဲမယ်ဆိုတဲ့ဂရိပေးချက်တွေကိုချိုးဖောက်နေတာမို့ရက်တန်းကနေရက်ဖို့တန်ပြီလို့ဆိုပါတယ်။ဆီးရီးယားရဲ့နေဆက်ဒေသတစ်လျှောက်လုံးမှာလည်းလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ကြားကအကြမ်းဖက်မှုတွေဟာဇက်တိုက်ဖြစ်ပွားနေတာပါ။တစ်ချိန်တည်းမှာပဲလုံခဲ့တဲ့နှစ်လလောက်ကဆီးရီးယားစစ်တပ်ကအကြီးတန်းအရာရှိကြီးတူဖြစ်တဲ့ဗိုလ်မှူးကြီးဟူစိန်အယ်ဟာမတ်ဟာတူရကီနိုင်ငံကိုထွက်ပြေးပြီးခေါ်လုံခဲ့တယ်ဆိုတဲ့သတင်းဟာမှန်ကန်ကြောင်းဆီးရီးယားအစိုးရသတင်းဌာနဆာနာကနေကြေညာခဲ့ပါတယ်။